နိုဝင်ဘာမှာ3ရက်သာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲပေါ်လူတွေရဲ့အာရုံစိုက်မှုဟာတက်ဆိုင်ရာဒေသကနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုနဲ့လူတို့ရဲ့အခြေအနေပေါ်မူတည်ပြီးတော့ကွဲပြားပေမဲ့ပြည်သူအများစုရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကတော့လျော့မသွားဘူးလို့လူကောင်တီဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူ့ပါတီဒုတိယအကောင်ဆောင်ဦးရဲနိုင်တို့ဥယျာဉ်နိုင်အောင်တို့ကတုံ့တက်ပါတယ်။လူကောင်တီဒီမိုကရက်တစ်ပါတီဟာမြင်းချမြို့နယ်ကကိုယ်စားလှယ်တအုပ်ဝင်ရောက်ရှင်နေတာဖြစ်ပြီးပြည်သူ့ပါတီကတော့မကွေတိုင်းဒေသကြီးမြင်းမူးမြို့နယ်ကတတိပုဂ္ဂလကိုယ်စားလှယ်တအုပ်ကိုဝန်ရံကူညီပေးမှာဖြစ်ပါတယ်။ဦးအောင်မိုးစောနဲ့ဥယျာဉ်နိုင်အောင်ကိုကိုသိန်းထိုင်ဦးကရန်ကုန် VOA မြန်မာပိုင်းဌာနရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ
်။ကိုအောင်မိုးစောကလည်းစပြီးတော့မေးရအောင်ဒီကြားတဲ့ရုပ်တော့ပွဲပေါ်မှာလူတွေရဲ့စိတ်ဝင်စားမှုအားနည်းတယ်။နောက်ပြီးတော့ဒီရုပ်တော့ပွဲနဲ့ပတ်သက်လို့တည်င်းချက်နဲ့ကျားတင်တော့မရဘူးဆိုပြီးတော့ဒီတန်းကနေဝေဖန်တာမျိုးတွေရှိပါတယ်အဲ့တော့တကယ်တမ်းစိတ်ဝင်စားမှုအားနည်းသလားအခုဒီမဲဆက်စီယုံဘွဲတွေမှာဝင်ပါတဲ့အခါမှာလူလူရဲ့တုံ့ပြန်မှုအခြေအနေလူလူကဒီရွေးကောက်ပွဲလူလူကဒီရွေးကောက်ပွဲပေါ်မှာဘယ်လိုသဘောထားရှိအောင်တွေ့ပါလဲခင်ဗျာ
ကျွန်တော်မူလပေါ့နော်ဒီရွေးကောက်ပွဲဝင်မယ်လို့မဆုံးဖြတ်ခင်ဆုံးဖြတ်ပြီးကြာသွားမှာတော့ကျွန်တော်လည်းကုနာလိုပဲကျွန်တော်ယူဆတယ်ဟိုနိုင်ငံရေးအခြေအနေကြီးရလဲဤလဲလဲတော့ဟိုဒီရေကောက်ပွဲကိုလည်းလူတွေကစိတ်ဝင်စားမှာပုံဘူးပေါ့နော်ကျွန်တော်အဲ့လိုယူဆရတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒုတို့ပေါ့တကယ်ဟိုကမ်ပိန်းတကယ်လုပ်ကြည့်တဲ့အခါကျတော့လူတွေရဲ့စိတ်ဝင်စားမှုကတဖြည်းဖြည်းတက်လာလို့ကျွန်တော်ပြောရတယ်တဖြည်းဖြည်းတက်လာတယ်လို့ယူဆလို့ရတယ်ဆိုတော့အဲ့တော့ကျွန်တော်ဘာလို့သွားပြီးတော့သုံးစားမိတယ်လဲဆိုတဲ့အခါကျတော့တိတိချက်ကဒီဒေသတစ်ခုမှာလို့မဟုတ်ဘီဒီတိုင်းကြီးမှာပေါ့လုံတဲ့နိုင်ငံရေးပါတီတွေကနိုင်ငံရေးအလုပ်ကိုဘယ်လောက်ထိလုပ်တယ်လဲမလုပ်ဘူးလဲအဲ့ဒီပေါ်မှာမူတည်ရလို့ထင်တယ်ရွေးကောက်ပွဲကာလကြတဲ့အခါကျတော့အပြိုင်တွေလုပ်ရတာအဲ့လိုဒီနိုင်ငံရေးပါတီတွေကလှုပ်လှုပ်ရှားရှားအပြိုင်လုပ်လာလေလူတွေစိတ်ဝင်စားမှုပိုတက်လာလေဆိုတော့နောက်ပိုင်းတွေကျွန်တော်ရွာချေးရွာတွေသွားတဲ့အခါကျတော့ချေးရွာတော်တော်များများဟောပြောပွဲတွေတူလုပ်ခိုင်းတယ်ကျွန်တော်ကပထမပိုင်းတော့ဒီကုအခြေအနေရပေါ့နော်ဒီပြန်ဆက်တွေဝေတဲ့သူအိမ်မှာစကားပြောဖို့လုပ်တယ်ဒါပေမဲ့ရောက်တိုင်းရောက်တိုင်းမှာရွာတော်တော်များများကဟောပြောဝဲတွေလုပ်ပေးတာသူတောင်းဆိုတယ်ပေါ့နော်ဟိုတကယ်ကျွန်တော်ထဲထဲဝင်အလုပ်လုပ်တဲ့အခါမှာကျွန်တော်လုပ်ရင်လုပ်တဲ့လောက်လူတွေကဟိုစိတ်ဝင်စားမှုပိုလာတယ်လို့ကျွန်တော်တော့ဟိုကျွန်တော်နားလည်မှုပေါ့ကျွန်တော်တွေ့ကြတာလို့ပြောခြင်းတယ်သို့တော်လည်းပဲခုနဟိုဘလောက်ထိစိတ်ဝင်စားသလဲဆိုတာကတော့ကျွန်တော်လည်းအသေးချာခံမှန်းကက်တယ်အရွေးကောက်ပွဲလေးမှာလူဘလောက်တိ
မပြေးဘူ
းမပြေးလဲအဲ့ပေါ်မှာလူတိမထင်ပါဘူ
းမဲလာပြီးတဲ့လူကြီးတွေများမယ်လို့ပြောလို့လဲ
ကျွန်တော်ထင်တယ်50 40 40 50အဲ့လောက်ပဲလို့ကျွန်တော်တော့ထင်တယ်သို့တော်လည်းအဲ့ဒါလည်းတကယ်တကဘာလုံးနဲ့ရှင်အဲ့စတန်ဒတ်ကလည်းပဲနှိမ့်တဲ့စတန်ဒတ်မဟုတ်ဘူး 40% တော့ပဲကျွန်တော်နားလည်မှုပေါ့နော
်ဦးရဲနဲ့ဟောဒီမဲဖက်စီယုံမှုတွေလုပ်တဲ့ချိန်မှာလူတို့ကဒီရွေးကောက်ပွဲပေါ်မှာဒီကောင်မှုအချင်းမျိုးဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဝိုင်းရအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်တွေတဲ့မကွေတိုင်းဒေသကြီးအမှတ်နှစ်ပေါ့တိုင်းဒေသကြီးအမှတ်နှစ်မဲဆန္ဒမျိုးဆိုတော့စုစုပေါင်းကြီးရ80နဲ့ရှိပါရှိတယ်80နဲ့ရှိရအောင်ကျွန်တော်တို့ဒီမဲဆယ်စီဝင်ဆင်းတဲ့အခါမှာကြီးရအားလုံးလူလူမှာစိတ်ဝင်စားတုံ့တယ်မတချို့ရွာတွေဆိုလို့ရှိရင်သူစာရေးပြုံးရင်တခြားကိစ္စတွေရှိလို့လူငယ်ပိုင်းလူလတ်ပိုင်းကအလုတ်သွားလုတ်နေရတော့ရွာမှာကြံခဲ့တဲ့မိန်းမတို့တက်ကြီးတွေဦးတို့ကလာပြီးနားထောင်နေနေခွင့်မေးရဆိုတော့ဒီကြီးရွာ80ရှိရွာရဲ့အတွေ့အကြုံကိုချုပ်ပြီးကျွန်တော်တို့ကကြည့်မယ်ဆိုရင်လူတို့ဒီနိုင်ငံရေးကိုစိတ်ဝင်စားတယ်။ဘာလို့သူတို့နေစဉ်ဘဝနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာကိုစကားလုံးအားဖြင့်မပြောတတ်တော့လေမပြောတော့လေပဲသူတို့လက်တွေ့ဘဝအရာသိနေတဲ့အတွက်လူလူကနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးဒီလိုမဲဆယ်စည်းရုံးမှုတွေကိုစိတ်ဝင်စားရှိတယ်ဆိုတာတော့ကျွန်တော်တို့ချင်းပြီးပေါ့ပြောနိုင်တယ်အဲ့တော့ဒါဒီပေါ်မှာအခြေခံပြောရရင်ဒီလူလူတို့ဒီနိုင်ငံရေးပေါ်မှာစိတ်ကုန်သွားတယ်လို့တော့ကျွန်တော်မယူဆဘူးသို့တော့လက်ရှိအနေထားအပေါ်မှာအာသူတို့အားမလို့အားမရဖြစ်နေတာတွေတော့ရှိတယ်ဒါကတော့ဟိုလက်ရှိအစိုးရဟိုအစိုးရတခုတည်းအပေါ်တော့ကျွန်တော်အပြစ်မတင်ပါဘူး။ဒါဆိုတော့ကျွန်တော်တို့ဒီနှစ်ပေါင်း80ကျော်တော့ကျွန်တော်အတိတ်တပိုင်းခါးပြီးရဲ့အတိတ်တမိုင်းကနေရုံးထွက်ရတဲ့အတွက်ဒီလိုအနေထားမျိုးမှာတော့ကျွန်တော်ကပြဿနာပေါင်းစုံရင်ဆိုင်ရရင်တော့ပြည်သူလူထုအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်ရတယ်။သို့တော့ကျွန်တော်ပြောနိုင်တာဒီပြည်သူလူထုဒီနိုင်ငံရေးကိုစိတ်ကုန်မသွားဘူး။ဒီပြည်သူလူထုရဲ့ ိတ်ဝင်စားမှုထောက်ခံမှုအင်အားဒီကျွန်တော်တို့တိုင်းပြည်အတွက်တကယ်အင်အားတရဖြစ်မယ်လို့ကျွန်တော်တို့အနေနဲ့တော့ခိုင်ခိုင်မာမာယုံကြည်ပါတယ်
ကျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းတင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူ့ပါတီဒုတိယကောင်ဆောင်ဦးရဲနိုင်အောင်တို့နဲ့တွေ့ဆုံမြင်းမြန်းခအပြည့်အစုံကိုအပတ်စဉ်စနေနေ့ TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါလိမ့်ရှင်။